ခဲ့တဲ့နေ့အရှိအာရှအရှိတောင်အာရှနဲ့တောင်အာရှနိုင်ငံတွေဟာကမ္ဘာပေါ်မှာအန္တရာယ်အရှိဆုံးလေထုညင်ညာမှုအဆင့်ဆန်းကျင်တင်ခဲ့တယ်လို့ဆွစ်ဇာလန်အခြေစိုက်လေထုအရေးအသွေးစစ်ဆေးတဲ့ IQ အရောက်အဖွဲ့ရဲ့လေ့လာချက်တွေကဖော်ပြပါတယ်။လေထုညင်ညာမှုကြောင့်ဒေသတွင်းမြို့ပြမှာနေထိုင်သူတန်းနဲ့ချီပြီးမကြာခဏရင်ကျက်တာ၊လေပင်နာတာနဲ့မျက်စိဆက်တာမျိုးတွေခံစားကြရတယ်လို့အဒီလေ့လာချက်ကဖော်ပြပါတယ်။ဒေသတွင်းလေထုအရေးအသွေးအနိုင်ဆုံးအဆင့်ကျပြီးလေထုထဲအမုံအမွှားတွေကြောင့်လူတွေရဲ့အဆုတ်နဲ့သွေးကြောတွေကိုဓာတ်ရိုက်ထိခိုက်မှုရှိတယ်လို့လည်းဖော်ပြပါတယ်။ဒီအဖွဲ့ကသုတေသနပြုထားတဲ့ကမ္ဘာလုံးဆိုင်ရာကွန်ရက်အချက်အလက်တွေအရဘင်္ဂလားဒေ့ရှ်ရှာလေထုညင်ညာမှုအဆိုးဆုံး PM2.5 အဆင့်ရှိပြီးတော့အိန္ဒိချင်းအိန္ဒိယနိုင်ငံနယူးဒေလီမြို့ကတော့လေထုညင်ညာနဲ့မြို့တော်တွေရဲ့စီးရင်တဲ့အောက်ဆုံးမှာရှိပါတယ်။ချတ်ပါကစ္စတန်တာဂျီကစ္စတန်နဲ့အိန္ဒိယတို့လည်းလေထုအရေးအသွေးအဆိုးဆုံး၅နိုင်ငံစီးရင်တဲ့မှာပါပါတယ်။လေထုအရေးအသွေးတန့်စင်မှုရှိတဲ့ဒေသတွေမှာတော့ပစိဖိတ်သမုဒ္ဒရာအနောက်တောင်ပိုင်းနဲ့ပြင်သစ်ပိုင်းနယူးကာလီဒိုနီးယားရဲ့မြို့တော်နူမီယာတို့ထိပ်ဆုံးမှရှိပါတယ်။လေထုအရေးအသွေးကောင်းတဲ့တခြားဒေသတွေကတော့ကာရေဘီယံဒေသက US Virgin Islands နဲ့ပေါ်တိုရီကို၊အာဖရိကကမ်းလွန်၊အတ္တလန္တိတ်မှာရှိတဲ့ကိတ်ဗာတို့ဖြစ်ပါတယ်။2018ခုနှစ်မှာစတင်ခဲ့တဲ့ IQ Air နှစ်စဉ်အစီရင်ခံစာကိုနိုင်ငံဒေသတွေနဲ့နယ်မြေပေါင်း118ခုကမြို့ပေါင်း6495မြို့တို့ကလေထုအရေးအသွေး PM2.5 ကိုအခြေခံစမ်းစစ်ထားတာဖြစ်ပါတယ်ခင်ဗျာ။